ုတ်ဒီမောင်နှမများဆရာကဒီစစ်တပ်ကမြန်မာနိုင်ငံမှာဒီတရင်အာဏာမသိငင်ကြတဲ့ကဆရာကျူပြီးတော့အာဏာသိမ်းနိုင်မယ်လို့ဟောကင်းထုတ်ခဲ့တယ်လို့ကျွန်တော်မှတ်မိနေပါတယ်လူတချို့ကဆိုရင်ဆရာဟိုတာနှစ်ကြောင်ပြည့်ရဲ့လို့တော့ပြောခဲ့ရတယ်ထင်ပါတယ်ဟုတ်ပါသားဆရာ
ဟုတ်ပါတယ်ဆရာ
အခုလည်းပဲဟောကင်းထုတ်မဲ့ကိစ္စကိုမေးရမလို့ဖြစ်နေပါတယ်ဆရာကျွန်တော်မေးရင်တော့တော့
ဟုတ်ပါတော့နည်းနည်းခက်မယ်ထင်
တယ်ဟုတ်ကဲ့အချက်လက်ပေါ်အခြေခံပြီးပြောကြတာပေါ့ဆရာအခုမြန်မာနိုင်ငံမှာအနာသိငရဲစစ်တပ်ကသူတို့မျိုးမှန်းချက်အတိုင်းပေါင်းယောက်နိုင်မဲ့အလားအလာဘလောက်ရှိပါသလဲဆိုတာသူတို့ရဲ့အင်အားဘလောက်ကောင်းလာသလဲဆိုတာကိုပထမဆုံးသုံးသပ်စေချင်ပါတယ်လူလူထောက်ခံမှုကတော့သူတို့အဖြစ်ဖြစ်ကြာစုနေတယ်လို့ကျွန်တော်မြင်တာပဲဆရာလွှမ်းခြုံသုံးသပ်ပါဦးအဲ့အနာသိငရဲစစ်တပ်ဘက်ကသူတို့မျိုးမှန်းချက်ပေါင်းယောက်နိုင်တဲ့အလားအလာလောလောဆယ်ပြည်တွင်းအခြေအနေကိုကြည့်မယ်ဆိုရင်အခုတပ်ကအနာသိငရနှစ်လကျော်လာခဲ့ပြီဒါပေမဲ့သူတို့ကဒီလိုပြပြရေးမတိဆောက်နိုင်ဘူးတရားဥပဒေစိုးမိုးရေးဆိုတာအင်တန်အလန့်ဝေးရဲ့သူတို့ဘက်ကကိုချုပ်ဖောက်နေတာအများကြီးစီးပွားရေးကလည်းပဲလုံးဝကြဆင်းလာတယ်အကုန်လုံးရဆိုင်နေပေါ့ဖက်ဖက်ကပေါ့ဆိုရယ်အဲ့လိုဖြစ်လာတော့ပထမဆုံးတိုင်းပြည်ကိုပြန်ပြီးတော့ထင်ဖို့သူတို့လူကျင်တဲ့အဆင့်ကိုမတော်ရင်တိုင်းပြည်ကိုပြန်ထင်ဖို့တော့တော်လေးအခက်အခဲကြုံနေတဲ့ကာလကိုထင်ပါတယ်ဒီအချိန်မှာ
ဟုတ်ပါတယ်
ရေဘူးအားဖြင့်ပြောလို့ရှိရင်ဒီမိုကရေစီအခုပြောင်းနေအောင်မြင်လားမအောင်မြင်လားလို့တိုင်းကြတဲ့အချက်တွေရှိပါတယ်အဲ့ဒီလိုတိုက်တာတဲ့အချက်တွေနဲ့ကြည့်လို့ရှိရင်လည်းမြန်မာပြည်ကနောက်ဆုတ်သွားဖို့เนาะအဖွင့်ကိုသွားပြီမဲ့လို့အခုထိမသွားနိုင်ဘဲနဲ့စစ်နိုင်ငံတော်ဖြစ်နေပြန်သွားဖို့အလားအလာတွေအများကြီးရှိပါတယ်เนาะဒါတဲ့ပို့ပြီးစိုးနိုင်တာကတော့အထူးသဖြင့်ဘာသာရေးဆိုင်ရာပုံကိုယ်တွေနဲ့တွဲပြီးတော့ဗုဒ္ဓဘာသာအီရန်နိုင်ငံမျိုးတောင်မြန်မာနိုင်ငံကဖြစ်ကောင်းဖြစ်သွားနိုင်ပါတယ
်ဒါပေမဲ့ပြည်သူလူထုကရောအဲ့ဒီနောက်ကိုလိုက်ပါလာပါမလားတစ်ဖက်ကစဉ်းစားမိရပါလေပြည်သူလူထုကရောသူတို့အင်အားလုံးဝနောက်မဆုဘူးပို့ပို့ပြီးတော့ပြည်တွင်းမှာစစ်တပ်ရဲ့လူရဲတွေကိုမုံတီသူတို့ကဖိနှိပ်လေပြည်သူကရောမုံတီစိမ်းနဲ့ပုံမုံကြွလေဖြစ်လာကြတာတွေ့ရပါတယ်သို့ပေမဲ့လည်းပြည်သူလူထုဘက်ကတချို့ကပြောကြတာဟာဒီမိုကရေစီတောင်းဆိုလိုဘက်မှာအားနည်းမှုတွေရှိတယ်သူတို့ကထောက်ခံမှုအများကြီးရတယ်ဒါပေမဲ့အဲ့ဒီဟာကိုတစုတစည်းရဲ့ဖြစ်အောင်လုပ်နိုင်တဲ့ခိုင်မာပြတ်သားသောခေါင်းဆောင်မှုလူနေတယ်မဟာဗျူဟာလူနေတယ်စသဖြင့်ပေါ့လေအမျိုးမျိုးသုံးစားကြပါတယ်ဆရာဘယ်လိုမြင်လဲခင်ဗျာအဲ့ဒီဘု
ကျွန်တော်တော့အဲ့ဒီအပိုင်းမှာတိတ်အားနေတယ်လို့မထင်ဘူးတကယ်အဓိကပြဿနာကတင်းနဲ့ပြောင်းဝါအာနာထွက်တယ်တင်းနဲ့လည်းအုပ်ချုပ်တယ်လက်နဲ့လည်းအုပ်ချုပ်တယ်မတရားအုပ်ချုပ်မှုကိုခုကစတင်တဲ့နေရာမှာပြည်ရေးအရာစုတစုပဲရှိပြီးတော့နိုင်ငံတကာကလုံလောက်တဲ့စနစ်စီမံကိန်းရည်ယူဆောင်ရွက်နိုင်မှုတွေကိုမလုပ်နိုင်သေးတာကအဓိကပြဿနာလို့ကျွန်တော်ထင်တယ်။ဒါကဘာကြီးအနေနဲ့ပြောရလို့ရှိရင်ပေါ့။နော်။အခုလှုပ်ရှားမှုတစ်ခုလုံးကခေါင်းဆောင်မှုကပေးတယ်ဆိုတာအထက်စန့်ကျင်ကန့်ကွက်ကြတာလူတိုင်းလူတိုင်းကသူ့သိစိတ်ဓာတ်နဲ့စန့်ကျင်ကန့်ကွက်ကြတာ။ဒါကြောင့်မလို့ရေဘူးရနိုင်ငံကြီးအမှန်တရားတစ်ခုကတော့သေနာပြောင်းဝါကအာဏာထွက်တယ်ဆိုတာရေရှည်မဟုတ်ပေမဲ့ကာလတစုံတရာအထိကတော့ဒီတိုင်းပဲကျွန်တော်တို့ရှိနိုင်တယ်ဒါကြောင့်မလို့ခေါင်းဆောင်မှုအားနေတယ်เนาะပြည်သူလူထုကမှစုစည်းမှုအားနေတယ်ဆိုတာထက်တင်းနက်ကစကားပြောတယ်အဲ့ဒီတင်းနက်ကိုချုပ်ထိန်နိုင်တဲ့နီးနာရန်တရားเนาะစနစ်ကဘာကြီးကတိဆောက်ထားမှုမရှိဘူးဒါကြောင့်မို့ဖြစ်တာပ
ါဆိုတော့ကျွန်တော်အဲ့ဒီဟာနိုင်ငံတကာရဲ့ကဏ္ဍကိုပြောခင်ပြည်တွင်းကတိုင်းရင်းသားလက်နက်ကရင်အင်းအစူရဒေါ်လန်ရေးအဖွဲ့ရဲ့အခန့်ကဏ္ဍကိုဒီမှာပြောချင်တယ်ဆရာအစတုန်းကတော့စစ်တပ်ကလည်းပဲသူတို့ကိုဒါဖက်ဒရယ်ပြည်ထောင်စုဘာညာနဲ့စပြီးကြွေးကြော်ခဲ့တယ်အပြစ်ခတ်ရဆေးကိုတစ်ဖက်သက်တလားကြီးညာရဲဘာညာလုခဲ့တယ်သို့သော်လည်းပဲသူတို့ရဲ့လုပ်ရပေါ်မှာတိုင်းရင်းသားအင်းအစူရဘက်ကအယုံကြည်သိစီပုံမပြရဘူးသူတို့ဟာပြည်သူလူထုဘက်ကယက်တီမဲ့ဖြစ်တယ်ပြည်သူကလည်းသူတို့ကိုအကူပြီးတော့စစ်တပ်ကိုအကြမ်းဖက်အဖွဲ့လို့သတ်မှတ်လာကြတယ်ဆိုတော့ဒီဟာရောဘလောက်အရေးကြီးသလဲဒီတိုင်းရင်းသားအင်အားစုတွေကရောအခုဆိုရင်ကချင်တို့ဒါကရင်တို့ဘက်မှာတိုက်နေကြပြီဆိုတော့ဒီဟာဆိုတော့ဆရာပြောတယ်ဝါကမပါသေးဘူးဆိုပေမဲ့လည်းဒီတိုင်းရင်းသားအင်အားစုတွေရဲ့ပြည်သူဘက်ကပါဝင်လာမှုပေါ့လေတော်လိုင်းအင်အားစုတွေဘက်ကပါဝင်လာမှုကရောပုံမခိုင်မာလာတယ်လို့မသတ်မှတ်နိုင်ဘူးခင်ဗျာ
ပို့ပြီးတော့ခိုင်မာလာပါလေဒါမဲ့ဆရာခုနဆိုးဆိုးကပြောသွားတဲ့အချက်ပေါ့နော်တိုင်းသားတွေကနေမှဂျင်းဂျိုင်းဆွေးနွေးပွဲမှာစစ်တပ်ပေါ်ယုံကြည်နိုင်မှုဆိုတာပထမအဦးဆုံးကတော့စစ်တပ်ကမယုံကြည်ဘူးလို့ကျွန်တော်ထင်တယ်။ဘုဇုံမူကြီးမင်းအွန်လိုင်းကိုနိုင်က27ရာစုပြစ်လို့ပါပြောသွားတယ်။ EAO ကိုတိုင်းသား နနကအဖွဲပြီကမယိုးသားဘူးနော်စိတ်ကောင်းချိတ်ပြီးခွေသားရောက်နေတယ်ဆိုတဲ့စကားကိုအဲ့ဒီညီလာခံကြီးမှကိုပြောသွားတယ်အဲ့တော့လက်ရှိအတိုင်းသွားလို့ကတော့ပဋိပက္ခတည်းကပြောနေမှာပဲနံပါတ်1တိုင်းရင်းသားနနကတပ်ဖွဲ့ဒီအပေါ်မှာလည်းယုံကြည်မှုမရှိဘူးဆန့်ကျင်တဲ့စကားတွေကိုပြောထားတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်လူလူတရားလုံးကထောက်ခံတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါပေါ်မှာလည်းရံပက်လို့ဆက်ဆံနေတယ်ဒါဒီအားလုံးဟာတိုင်းပြည်အတွက်ကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့ဒီဟာထွက်ပေါက်လိုချင်တယ်ဆိုလို့ရှိရင်တော့တက်တွင်းမှာခေါင်းဆောင်မှုအပြောင်းလဲရှိမှပဲထွက်ပေါက်ရနိုင်မယ်လို့ကျွန်တော်ထင်တယ
်အဲ့တိုင်းရင်းသားတွေဘက်ကအခုတချို့ကညှို့မှန်းနေရတာဖက်ဒရယ်တက်မတော်ဖက်ဒရယ်အမေတီထောင်မယ်ဆိုတဲ့ကိစ္စဒါတော့တက်တတတီထောင်မှုဆိုတာကတော့သူရဲ့စနစ်စည်းကမ်းအရတော်တော်လေးအချိန်ယူကျင်ကြံမဲ့ကိစ္စဖြစ်ပါတယ်လောလောဆယ်မှာတော့သူတို့စုပေါင်းပြီးတော့တိုက်တဲ့ခိုက်တဲ့ပုံစံမျိုးဖြစ်ပါလိမ့်ဖြစ်လာပါလိမ့်မယ်ဒါပေမဲ့88နောက်ပိုင်းမှာလည်းပဲဒါတပ်ပေါင်းစုဖွဲ့ပြီးတော့တိုက်ဖို့လုခက်ရတာရှိပါတယ်ဆိုတော့အဲ့ဒီသူတို့ကနိုင်ငံရေးအဖြစ်ထောက်ခံမှုအပြင်သူတို့ရဲ့ PR စီရေး PR ကရောထိရောက်နိုင်ပါမလားဒါလည်းပဲသံသရာတော့ရှိကြကောက်မထင်နဲ့ဆရာ
ကျွန်တော်တို့တရုတ်နေထားဒါကလည်းရုရှားနဲ့အင်တာဗျူးမှာဗိုလ်ချုပ်မူဂျီမင်းအောင်လိုင်းကိုနိုင်ကိုနိုင်ငံကြီးတနိုင်ငံရှိနေတဲ့ကြောင့်အခက်အခဲတွေရှိတယ်ဆိုပြီးသူကဒီလိုပြောသွားတယ်ပေါ့နော်ဆိုတော့ဒီတရုတ်ရဲ့အနေထားကကျွန်တော်တို့ဘယ်လိုသဘောထားမလဲဆိုတဲ့အပေါ်မှာမူတည်တယ်ဝတ်တက်မလို့ပါမှုမပါမှုကစူးစီးနိုင်မှုပုံမှာအများကြီးမူတည်ပါတယ်အခုကငါကျွန်တော်တို့ကချင်နဲ့ကရင်နိုင်ငံကြီးတပ်ဖွဲ့နှစ်ခုကိုအဓိကထားနေရတဲ့အတွက်ကြောင့်မူလို့လောလောဆယ်မှာတော့အဲ့ဒီလောက်မကောင်းသေးဘူးလို့ပြောပါမှာပ
ါဒါပေမဲ့တရုတ်ကတော့ဝါရီကိုမြှောက်ပေးပြီးတော့တိုက်ကြကွာဆိုရဲပုံစံမျိုးတော့လုံမှာမဟုတ်ဘူးတကယ်တော့စီရီးဒါပို့ပြီးအကောင့်လာရင်တော့သူတို့ရဲ့စီးပွားရေးလုပ်ွက်တွေလည်းပဲထိခိုက်သွားနိုင်တယ်ဆိုတာတရုတ်ကတွေ့ပြီးသားဖြစ်မှာပါဆိုတော့တရုတ်ရဲ့အဖြစ်နိုင်ဆုံးနည်းကတော့နှစ်ဖက်ပြေလည်အောင်လုပ်မယ်ဆိုတာသူကနိုင်ငံတကာမှာလည်းအများအတက်တပြီးတော့ပြောနေပါတယ်အဲ့ဒီညီလံကဖြစ်နိုင်ပါမလားနားဝင်ပါမလားနှစ်ဖက်လုံးကိုတရုတ်ကအဲ့လိုဖြစ်စေချင်တာအတိအကျမှာ
တပ်မတော်ကောင်းဆောင်ပေါ့နော်လက်ရှိကောင်းဆောင်တွေရဲ့အနားယူပြီးတော့နောက်ထပ်ကောင်းဆောင်မှုအစ်စ်မပေါ်လာဘူးဆိုခဲ့လို့ရှိရင်နော်ပြည်စုံဆွေးနွေးရေးကဒုတိယအကောင်ဆုံးလမ်းကြောင်းလို့ကျွန်တော်ထင်တဲ့တိုင်းပြည်အတွက်ဖြစ်မဖြစ်ဆိုတာကတော့လက်ရှိကောင်းမှနေပုံအရဆိုရင်အလားအလာနေတယ်လို့ပြောလို့ရတယ်ဒါကလည်းတပ်မတော်လက်ရှိဘုရုံမကြီးမင်းအောင်လိုင်းနဲ့တကွာနောက်လက်ရှိကောင်းဆောင်နေကြတဲ့ကောင်းဆောင်တွေကမတော့မှတခြားနည်းလမ်းမရှိဘူးဆိုတဲ့အခြေအနေကိုရောက်သွားမှပဲသူကဆွေးနွေးပိုင်းကိုရောက်မဲ့သဘောရှိပါတယ်။အဲ့ဒီလိုရောက်သွားနိုင်လောက်အောင်လေနိုင်ငံတကာဆက်ပြီးဖိအားပေးနိုင်မလားဆိုတာနိုင်ငံတကာဘက်မှအများကြီးမူတည်နေတယ်။ပြည်တွင်းလှုပ်ရှားမှုတွေပေါ်မှာလည်းအများကြီးမူတည်နေတယ်။ဒါကြောင့်မို့ဒီ dynamic ရဲ့ဖြစ်ပေါ်တိုးတက်မှုတွေထိမ့်သိမ်းနိုင်မှုတွေကိုကျွန်တော်တို့ကဆက်ပြီးစောင့်ကြည့်မှပဲအနာဂတ်ဘယ်လိုသွားမလဲဆိုတာပြောနိုင်တယ်လို့ထင်တယ်
။အခုလောလောဆယ်မှာတော့တိုင်းပြည်နစ်နာတယ်တိုင်းပြည်ဆိုရဲပြည်သူလူထုအများကြီးနစ်နာကြတာပေါ့ဆရာ။နေမကောင်းတဲ့လူတွေဆေးလွတ်လွတ်လပ်လပ်စိတ်တမ်းကြမပူနိုင်ဘူး။ဝန်ထမ်းတွေလာကမရဘူးစာဝန်နေအကြက်တဲအမျိုးမျိုးဖြစ်လာတယ်ဆိုတော့ဒီအကြက်တဲတွေကိုစစ်တပ်ကလည်းပဲသူတို့ဟာတိုင်းပြည်ကိုမမကန်မဟုတ်ထွန်းဘူးသူတို့ဘက်မှာလည်းပဲအကြက်တဲရှိတယ်ဆိုတော့နှစ်ဖက်လုံးကြုံရတဲ့အကြက်တဲကိုဘယ်ဘက်ကပိုပြီးကြမ်းကြမ်းခံနိုင်မလို့ထင်တယ်လဲဆရာပြည်သူလူထုကပိုကြမ်းကြမ်းခံပြီးရောဆက်လက်တိုက်ပွဲဝင်နိုင်မလားသူတို့မျိုးစစ်တပ်ကပဲကြမ်းကြမ်းခံပြီးတော့ကဲငါတို့လုပ်ချင်တာကိုအတင်းလုပ်မယ်ဆိုပြီးအင်အားသုံးပြီးတော့ကြမ်းကြမ်းခံပြီးဆက်လုပ်နိုင်သလားအဲ့ဒါကတော့နည်းနည်း
ဒီတော့ခုကဒီလိုလေဆရာလူလူလှုပ်ရှားမှုရဲ့သဘောတဘာဝတွေကတစုံတရာသူကလူလှုပ်ရှားမှုလုပ်တယ်ပြင်ပြန်ဆိုးရတယ်အခန့်အသတ်ရှိတယ်ဒါသူ့ရဲ့သဘောတဘာဝပါနော်တပွဲတည်းနဲ့ပြီးတာမဟုတ်ဆရာလဲဒါတမိုင်းကနေဆရာလဲတမိုင်းအများကြီးလေ့လာခဲ့တဲ့လူဆိုတော့ဘယ်နိုင်ငံရဲ့တမိုင်းမှာပဲဖြစ်ဖြစ်မျိုးဆက်ချီပြီးရုပ်ကလှုပ်ရှားရတာပါဒီမိုကရေစီနဲ့လူခွင့်ရေးလှုပ်ရှားမှုဆိုတာတချီတမောင်းနဲ့ပြီးရထုံးစံမရှိပါဘူးအဲ့ဒီတောင်းကလည်းကြည့်လို့မရပါဘူးเนาะဒါကြောင့်မို့ရေရှည်အားဖြင့်တက်မလို့ကဆက်ပြီးတော့အခုခေါင်းဆောင်တွေကဆက်ပြီးအာဏာယူထားမယ်ဘာပဲဖြစ်ဖြစ်ကွာဆက်ပြီးသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကရေရှည်တိုက်ပွဲသထဖြစ်တဲ့အတွက်ရေရှည်မဟာဗျူဟာတိုက်ပွဲပုံစံကိုကြောင်းရမှာပါဥပမာတောင်အာဖရိကမှာလုပ်တဲ့ Emblem ဆိုတာမျိုးပေါ့เนาะကျွန်တော်တို့ဆက်ပြီးတော့ရုံးကန်လှောက်ရှားကြရမှာပါပဲဒါပေမဲ့မတရားဖိနှိပ်တဲ့အကြောင်းတစုံတရာຢາຈີຍະນາດາຍະຊາຍຍາດາမျိုးຢາຍີງິນຍາດາမျိုးຜິດກອງຜິດໄດ້ເດດັ່ງນັ້ນດາບໍ່ປີ້ໄດ້ດຽວໃນນັ້ນມາເບໄດ້ນາແລະນະກາຍອພ່ເດຍເຫຼົ່າຊາຫມູ່ດີກະແລ တို့များလာစရာအကြောင်းရှိတယ်။ဒါကြောင့်မို့ပြည်တွင်းစစ်ဖြစ်ပြီးဆီးရီးယားလို့ဖြစ်မလားဆိုတော့ Guardian သတင်းစာကြီးရဲ့ခန့်မှန်းချက်တွေလည်းရှိလာခဲ့တယ
်။ပြည်တွင်းစစ်ဖြစ်လာမလားဆိုတော့လိုက်ရပြီးကြတာပြည်တွင်းစစ်က2.9%လောက်ဖြစ်လာခဲ့တာပေါ့လေ။ပိုပြီးတော့မြို့ပေါ်ထိပြည်တွင်းစစ်ကပြန့်နှံ့လာမယ်ဆိုတဲ့သဘောပေါ့။
ပုံပုံပြီးကြီးမားလာမယ်ပေါ့ဒါပေမဲ့ဒါကလေတရုတ်ရဲ့ရည်တည်ချက်အနေထားပေါ်မှာမူတည်တယ်ဘာကြောင့်လဲဆိုတော့ဝါတက်မပါဘဲနဲ့တိုင်းသားလည်းနိုင်ငံရဲ့ဖွဲ့တွေရဲ့အင်အားကကောင်းမလားဆိုတာတန်မြန်ရှိစရာကောင်းတယ်ဒါကြောင့်မို့ဒီလိုခင်းချင်းဖြစ်လာဖို့ဆိုတာကအကြောင်းချက်တွေများကြီးရဲ့လှုပ်ရှားမှုပေါ်မှာကြည့်ပြီးမှပြောလို့ရတယ်အခုချိန်ကြီးကပြည်ပြည်ပြင်းပြင်းကျွန်တော်တို့ဘာမှပြောလို့မရသေးဘူးနိုင်ငံကဖိအားကလည်းကျွန်တော်တို့ CRPH နဲ့နော်လူလှုပ်ရှားမှုလုံနေကြတဲ့လူတွေကလိုချင်တဲ့အတိုင်းအတာချင်းမရသေးပေမဲ့အရင်နဲ့မတူတဲ့ဖိအားပေးပုံမျိုးကတော့တွေ့လာနေရတဲ့အထူးဖြင့်တရုတ်အာဆီယံပေါ့ဒါပေမဲ့အာဆီယံကပြောင်းသွားနိုင်ကြရတဲ့အများကြီး